ပြီးခဲ့တဲ့အောက်တိုဘာလ3ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်ပြင်ဆင်ထားတဲ့ရွေးကောက်ပွဲဤဥပဒေတွေကိုထုတ်ပြန်ပါတယ်။အကြံဖြင့်အပြင်အဲ့ဒီဤဥပဒေပြင်ဆင်ချက်တွေထဲမှာအကြောင်းအရာ3ခုကိုပြင်ဆင်ထားတာတွေ့ရပါတယ်။ပထမတစ်ခုကတော့အနည်းဆုံးရပ်ပေါင်း180ထက်မနည်းမဲဆန္ဒနဲ့ပြင်ပရောက်တခြားမဲဆန္ဒရှင်တွေဟာကိုယ်အမြဲတမ်းနေရက်ကိုသွားပြီးမဲမပိတ်လို့ဆိုရင်ရောက်နေတဲ့မဲဆန္ဒတွေကအမှန်လောင်းတွေကိုဆန္ဒမဲပေးနိုင်တဲ့ဤဥပဒေပုံမှန်30ကိုအနည်းဆုံးရပ်ပေါင်း90ထက်မနည်းဆိုတဲ့စကားရက်နဲ့ပြင်ဆင်လိုက်တာပါ။အဓိပ္ပာယ်ကတော့လူတစ်ယောက်ဟာသူနေတဲ့နေရာကနေတနည်းအားဖြင့်ဆိုရင်သူ့ရဲ့သံကောင်းစင်းပေါက်တဲ့နေရာကနေမြို့နယ်တစ်ခုခုကနေပြည်တွင်းကတခြားမြို့နယ်တစ်ခုခုကိုရောက်နေပြီးအဲ့ဒီမဲဆန္ဒနယ်မြေမှာမဲပေးခြင်းနဲ့ဆိုရင်အရင်ကအနည်းဆုံး6လလောက်နေထိုင်မှမဲပေးခွင့်ရမှာဖြစ်ပေမဲ့အခုပြင်ဆင်ချက်ကြောင့်3လလောက်နေတယ်ဆိုရင်ပဲမဲပေးခွင့်ရသွားမယ်သဘောဖြစ်ပါတယ်။နောက်ထပ်ပြင်ဆင်တဲ့အကြောင်းအရာတစ်ခုကတော့တရင်တပ်ဖွဲ့တွေရဲ့ပြင်ပမှာမဲယုံတွေစောက်မဲပေးစီမဲ့ကိစ္စဖြစ်ပါတယ်။ဒီအတွက်ပြင်ထားတဲ့ဤဥပဒေ6ကကြီးမှာစာပိုက်တစ်ပိုက်ဖြည့်ဆွတ်ထားပါတယ်။အဲ့ဒါကတော့ဒီလိုပါ။ကော်မရှင်ဤတာဝန်ပေးချက်နဲ့အညီတပ်မတော်သားများနှင့်ရင်းတို့နှင့်အတူနေထိုင်သည့်အိမ်တော်စုဝင်များနေထိုင်ရာတရင်တပ်ဖွဲ့များတွင်မဲယုံနေရာသတ်မှတ်ရာ၌သက်ဆိုင်ရာရက်ွက်သို့မဟုတ်ကြေးရွာအုပ်စုအတွင်းရှိမဲဆန္ဒရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်မည်ထိုတရင်တပ်ဖွဲ့ပြင်ပတင့်လျော်သည့်နေရာတွင်သတ်မှတ်ပေးရမည်ဆိုပြီးဖြစ်ပါသည်။နောက်ဆုံးပြင်ဆင်တဲ့အကြောင်းအရာကတော့ကြိုတင်ဆန္ဒမဲပေးတာကိုပွင့်လင်းမြင်သာမှုရှိရှိအသေးချာလုပ်မယ်ဆိုတဲ့အချက်တွေပဲဖြစ်ပါသည်။ဒီပြင်ဆင်ချက်တွေကလာမယ့်ရွေးကောက်ပွဲအပေါ်ဘလို့အကျိုးသက်ရောက်စေမှာလဲ။နိုင်ငံရေးပါတီခေါင်းဆောင်တွေကတော့ဒီပြင်ဆင်ချက်တွေနဲ့ပတ်သက်လို့ဘလို့သဘောထားနေကြလဲဆိုတာစိတ်ဝင်စားဖို့ကောင်းပါသည်။ဒီတစ်ပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။ရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒနယ်ပြင်ပရောက်နေသူတွေသူရောက်တဲ့နေရာမှာမဲပေးခွင့်ရဖို့အရင်ကရက်ပေါင်း180နေရမယ်ဆိုတဲ့အစားအခုရက်ပေါင်း90နေရတယ်လို့ပြင်ဆင်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးကချင်အမျိုးသားကွန်ဂရက်စ်ပါတီနဲ့တိုင်းရင်းသားပါတီတချို့ကတော့သဘောမတူကြပါဘူး။အဲ့လိုသဘောမကျတဲ့အကြောင်းကိုလည်းနိုဝင်ဘာလ14ရက်နေ့ကပြုလုပ်တဲ့ကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေ့ဆုံပွဲမှာထုတ်ဖော်ပြောဆိုကြပါတယ်။သူတို့ကတိုင်းရင်းသားဒေသတွေမှာပြည်မာကြီးဘက်ကရွှေပြောင်းလုံသွားတဲ့အများကြီးရှိနေတဲ့အကြောင်း။ဒါကြောင့်ရေပောင်း90လောက်နေုံနဲ့သက်ဆိုင်ရာတိုင်းရင်းသားဒေသတွေကအမှန်လောင်းရွေးပွဲမှာမဲပေးဖို့ခွင့်မပြုသင့်ဘူးဆိုတဲ့အကြောင်း။အဲ့လိုမဲပေးခွင့်ပြုမယ်ဆိုရင်တိုင်းရင်းသားတွေအတွက်ထိခိုက်မှုရှိနိုင်တဲ့အကြောင်း။သူနေထိုင်ခဲ့တဲ့ဇာတိကမဲဆန္ဒနယ်မြေအတွက်ပဲအဝေးရောက်မဲကျိုတင်မဲအဖြစ်နဲ့ပေးစီလူတဲ့အကြောင်းပြောဆိုဝေဖန်ကြပါတယ်။ဒီပြဿနာနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကထောက်ပြတာမှန်ပါတယ်။ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားမယ်နိုင်ငံတကာနိုင်ငံအနေနဲ့တိုင်းရင်းသားနယ်မြေတွေမှာသူသက်ဆိုင်ရာဒေသခံတိုင်းရင်းသားတွေရဲ့မဲတွေနဲ့ပဲဆုံးဖြတ်ခွင့်ပေးတာဟာသဘောကျလို့ဖြစ်ပါတယ်။ဒါပေမဲ့အဝေးရောက်မဲပေးတဲ့စနစ်ဟာအဆင့်တွေများရှုပ်ထွေးလွန်ပြီးလက်တွေ့လောကကံရခက်ခဲတာကြောင့်မဲဆန္ဒနယ်ပြင်ပရောက်နေသူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်ကော်မရှင်အနေနဲ့အခုလိုဤဥပဒေပြင်ဆင်တာလားလို့တွေးစရာတော့ရှိပါတယ်။အဲ့လိုဆိုရင်လည်းအဝေးရောက်မဲပေးစနစ်ကိုအခုထက်ပိုပြီးအဆင့်တွေနည်းလာအောင်ပိုပြီးလွယ်ကူလာအောင်ပြင်ဆင်ပေးတာမျိုးကသဘာဝကျနိုင်ပါတယ်။တပ်တွင်းမဲယုံနေကိစ္စကတော့ဝေဖန်မှုရှိနေကြတာကြားပါပြီ။ပွင့်လင်းမြင်သာမှုမရှိတာမဲပေးခွင့်နဲ့သက်ဆိုင်တဲ့အမှတ်လောင်းတွေကိုယ်စားလှယ်တွေလေးလာစောင့်ကြည့်သူတွေအလွယ်တကူဝင်ရောက်လေးလာကြည့်ရှုလို့မရနိုင်တာမဲပေးတဲ့တက်မတော်သားတွေနဲ့မိသားစုဝင်တွေလွတ်လပ်မှုမရှိနိုင်တာစတဲ့အချက်တွေကြောင့်ဖြစ်ပါတယ်။အခုမဲယုံတွေကိုပြင်ပမှာတိဆောက်ဖို့ဤဥတွေပြင်ဆင်လိုက်ပြီဖြစ်လို့တက်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေမဲပေးရေးကိစ္စပို့ပြီးလွတ်လပ်ပို့ပြီးပွင့်လင်းမှုရှိလာနိုင်မယ်လို့မျှော်လင့်ရပါတယ်။ဒါနဲ့ပတ်သက်လို့ပြည်ခိုင်ဖြိုးပါတီနဲ့ပါတီတချို့ကတော့ဝေဖန်တာအနည်းချင်းရှိပေမဲ့တကယ်တက်မတော်တောင်းဝန်ရှိသူတွေဘက်ကဘာမှကန့်ကွက်ပြောဆိုတာမကြားသေးပါဘူး။နောက်ထပ်ပြင်ဆင်ချက်ကတော့ကြိုတင်မဲတွေကိစ္စပါ။အခုဤဥပဒေမှာကြိုတင်မဲအတွက်စနစ်တကျစီရင်ပြုစုတာစီရင်တွေကိုထင်သာမြင်သာရှိအောင်ကတ်ထားပေးတာကြိုတင်မဲကိုကော်မရှင်ကသတ်မှတ်ရမှာပေးစီတာရှေ့တန်းရောက်တပ်ဖွဲ့ဝင်တွေအတွက်ကလွဲလို့တခြားကြိုတင်မဲတွေကိုပွင့်လင်းမြင်သာမှုရှိရှိပြုလုပ်ပြီးအမလောင်းတွေနဲ့သက်ဆိုင်သူတွေကိုလေးလာခွင့်ရစေမှာစတဲ့အချက်တွေကိုပြင်ဆင်ထားတာတွေ့ရပါတယ်တကယ်တော့2010ရွေးကောက်ပွဲကအစကြိုတင်မဲဆိုတာနာမည်ဆိုးနဲ့ကြော်ကြားခဲ့ပါတယ်ဘယ်ကရောက်လာမှမသိတဲ့ကြိုတင်မဲအထုပ်တွေရောက် သူတို့မဲရှုံခဲ့ရပါတယ်ဆိုပြီးပြောဆိုကြတဲ့အမှတ်တွေမနှဲလှပါဘူးအခုကြိုတင်မဲ့ပေးတဲ့စနစ်ကိုပြုပြင်ထားတာမို့အရင်ကတည်းကအများကြီးမှန်ကန်မှုရှိလာလိမ့်မယ်ပြိုင်ဆိုင်သူအမှတ်လောင်းတွေကြားပို့ပြီးယုံကြည်မှုရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်အခုနေဥပဒေပြင်ဆင်ရတဲ့ပတ်သက်ပြီးလွတ်လပ်ဖို့တရားမျှတဖို့ပွင့်လင်းမြင်သာမှုရှိဖို့အများယုံကြည်လက်ခံဖို့ပြည်သူစံနာနဲ့ရွေးကောက်ပွဲရလက်တထထဲကြစီဖို့စတဲ့ဆန်၅ချက်နဲ့ဆောင်ရွက်တာလို့ကော်မရှင်ဥက္ကဋ္ဌဦးလာသိန်းကဆိုထားပါတယ်ဒီအတွက်အခုပြင်ဆင်လိုက်တဲ့ရွေးကောက်ပွဲနည်းဥပဒေတွေဟာလာမယ့်2020ရွေးကောက်ပွဲမှာတရားမျှတမှုနဲ့လူမှုစင်တာထင်ရှားနိုင်ရဲ့အထောက်အကူပြုလိမ့်မယ်လို့ယုံကြည်မျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ